ခုဆက်ပြီးပြောပြပေးမှာကတော့ COVID-19 ရောဂါဖြစ်နေတဲ့ကာလမြန်မာနိုင်ငံမှာညမထွက်ရအမိန့်ကိုဘာကြောင့်တင်းတင်းကြပ်ကြပ်ထုတ်ပြန်ရတယ်လဲဆိုတဲ့အကြောင်းပါမြန်မာမှာ COVID-19 ကပ်ရောဂါကိုထိန်းချုပ်ကာကွယ်နိုင်ဖို့အတွက် COVID-19 ကာကွယ်ထိန်းချုပ်ကုသရေးဗဟိုကော်မတီကထုတ်ပြန်ထားတဲ့စီမင်းညွှန်ကြားချက်တွေကိုဧပြီလ30ရက်ကနေမေလ15ရက်နေ့အထိတိုးမြင့်တက်မှတ်လိုက်ပါတယ်တချိန်တည်းမှာပဲတက်ဆိုင်ရာတိုင်းနယ်ပြည်နယ်အလိုက်ထုတ်ပြန်ထားကြတဲ့ဒီသန္ဓရအမိန့်တွေမှာလည်းညမထွက်ရအမိန့်ကိုဇွန်လအထိနောက်ထပ်2လထပ်တိုးလိုက်ပါတယ်။ COVID-19 ရောဂါကြောင့်ဖြစ်နေတဲ့အခြေအနေအကျအတဲတွေကိုအခွင့်အကောင်းယူပြီးဆက်ဆွေးမှုတွေတိုးလာမှာကိုစိုးရိမ်တာကြောင့်ညမထွက်ရအမိန့်ကိုအဓိကထုတ်ပြန်တာဖြစ်တယ်လို့စကိုင်းတိုင်းဒေသကြီးအစိုးရအဖွဲ့လူဝင်မှုကြီးကြပ်ရေးနဲ့လူစုံအားအရင်းအမြစ်ဝန်ကြီးဌာနဝန်ကြီးဦးမိုးကျော်သူက VOA ကိုပြောပါတယ
်။ COVID ကကျွန်တော်တို့ကဟိုအဓိကတဲတဲရောက်မှုတော့မဟုတ်ဘူး။ညာဘက်ဒီမှာကျွန်တော်တို့ကဒီဟောပေါ့လူရဲမှုတွေပေါ့နော်ဒီဒုတိယမှုတွေကညာဘက်ဒီမှာလှုပ်ရှားမှုတွေများလာတယ်ဆိုများလာတဲ့ခါကျတော့ကျွန်တော်တို့ကအရာကိုထိန်းချုပ်နိုင်အောင်မလို့ညာမထွက်ရအမိန့်နဲ့တားထားတာအဲ့ဒါပေါ့ဒီပါရေးအစီအမံတွေလို့ပဲဖြစ်ဖြစ်ပေါ့နော်လူငယ်တွေကတော်တော်များများတွေ့ရတာပါလေနားမောမှာအဲ့လိုမျိုးညာဘက်မှာလည်းတော်လာလှုပ်ရှားရင်းကနေပြီးတော့မှဒါရောဂါပိုးကူးနိုင်တဲ့အနေအထားမျိုးကိုလည်းရောက်နိုင်တယ်သောတခါဒုစရိုက်လုပ်ငန်းတွေကိုလည်းလှုပ်လာနိုင်တယ်။အဲ့တော့ဒီဒီဟာတွေကိုတရားဥပဒေစိုးမိုးရေးရောကျူတင်ကာကွယ်ရေးရောနှစ်ခုစလုံးတက်ရောက်နေတဲ့အတွက်ညမထွက်ရအမိန့်ထုတ်လာတာ
။စကိုင်းတိုင်းမှာတော့ညဖက်တွေမှာလှည့်ကင်းတွေလှည့်လဲပြီးစောင့်ကြည့်တာတွေလုပ်နေပါဗျ။စီကန်းဖောက်ပြီးညဘက်အပြင်ထွက်မူရေရန်ကားကြတာနဲ့လူရမှုအချို့ရောဖန်ဆီးအရေးယူထားတာတွေရှိတယ်လို့ဆိုပါရယ်။ဒီလိုအမိန့်ကိုကန့်သက်ချက်ထပ်တိုးလိုက်တာကပြည်သူတွေရဲ့အကျိုးစီးပွားအတွက်လှုပ်တာဖြစ်တာကြောင့်ပြည်သူတွေအနေနဲ့ဒီအမိန့်ကိုအတိအကျလိုက်နာပေးဖို့လိုအပ်တယ်လို့ဖောက်ဖျက်ရင်တော့အစိုးရရဲ့တာဝန်အတိုင်းအရေးယူရာတွေကိုဆောင်ရွက်မှာဖြစ်တယ်လို့ဆိုပါရယ်။ညမထွက်ရအမိန့်ထုတ်တာကယောဂကူးစက်မှုကိုအထိုက်အလျောက်တားဆီးနိုင်ပေမဲ့ပြည်သူတွေအနေနဲ့လိုက်နာနိုင်မှုမှာအားနည်းနေတဲ့အကြောင်းကိုမင်္ဂလာတောင်ညွတ်မြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးလှထီကအခုလိုပြောပါရယ်
။ကျွန်တော်တို့ကလေဟိုအတိုင်းနာတစ်ခုတော့ရမှာပေါ့နော်။အတိုင်းနာတစ်ခုရမယ်ဆိုတော့အခုကျွန်တော်တို့ဒီမှာကရန်ကုန်မြို့ရဲ့အနေအထားမှာလောရတဲ့အခါကျတော့ဒီ sale လုပ်တဲ့အခါမှာလည်းတကယ်တမ်းကြောက်လို့ရှိရင်လိုချင်သလောက်အတိုင်းအတာမျိုးထိထိရောက်ရောက်စိတ်ပြရအောင်ရသလောက်ပဲကြိုးစားရတာပေါ့တော့ဟိုအမှန်တော့ကျမ်းမထွက်ရမင်းကတော့ကျွန်တော်အနေနဲ့ပြောရရင်တော့ဟိုဒီတက်ပို့ပြီးတော့အချိန်ကျဟိုဟာရှည်ရှည်ရရင်တော့ပို့ပြီးတော့ထိရောက်ပါတယ်အဲတိုးတော့လေလူတွေရဲ့စာဝင်ဒေတာရေးအတွက်ဒီည10နာရီကမနေ့4နာရီအထိပဲလုပ်ရတာပေါ့အဲဒီအီးရနဲ့အဲဒီအချိန်ကာလနဲ့ပတ်သက်တဲ့ဒီအကျိုးတစ်ခုတော့ဟိုတိုင်းတာတစ်ခုတော့ရမှာပါထိရောက်ဖို့တစ်ခုပါတော့လေ
ညမထွက်ရအမိန့်တွေထုတ်ပြန်ထားသလို COVID-19 ရောဂါဖြစ်နေတဲ့အခြေအနေကိုအခြေခံပြီးဒုစရိုက်မှုကျူးလွန်တာအမျိုးတွေကိုတားဆီးနိုင်ဖို့အတွက်ရန်ကုန်မြို့မှာတော့ရဲလှဲ့ကင်းတွေနဲ့ဆောင်ရွက်နေတဲ့အပြင်ရဲတပ်ရင်းကအင်အားလာဖြစ်ပေးထားတဲ့တပ်ခွဲတွေပါရှိတဲ့အတွက်မနေ့အထိကင်းလှဲ့ပြီးလုံခြုံရေးဆောင်ရွက်နေတယ်လို့ဆိုပါတယ်ရက်ွက်အုပ်ချုပ်ရေးမှုတွေအနေနဲ့လည်းရက်ွက်လုံခြုံရေးအတွက်ထိမ့်သိမ်းဆောင်ရွက်တာတွေလုပ်နေကြပါတယ်မန္တလေးတိုင်းဒေသကြီးမှာတော့ COVID-19 ရောဂါကိုကာကွယ်ထိန်းချုပ်နိုင်ဖို့အတွက်နေ့စဉ်ည9နာရီကနေမနက်6နာရီအထိလုံးဝအပြင်မထွက်ကြဖို့ပြည်သူတွေအနေနဲ့နှိမ့်ခင်းအပြင်ထွက်တဲ့အခါလဲအိမ်ထောင်တစုကိုလူတဦးသာထွက်ကြဖို့အပြင်ထွက်တဲ့အခါနှာခေါင်းစီးမဖြစ်မနေတက်ကြဖို့စတဲ့အမိန့်ကိုဧပြီလ16ရက်နေ့ကထုတ်ပြန်ထားပါတယ်။ကျန်းမာရေးနဲ့အကစားဝင်ကြီးဌာနကလည်းချွင်းချက်ထားပြီးလူ9ဦးထက်ပိုပြီးမစုဝေးကြဖို့နဲ့ထုတ်ပြန်ထားတဲ့အမိန့်ညွှန်ကြားချက်တွေကိုမလိုက်နိုင်ရင်ကူးစက်ယောဂများကကွယ်နိုင်နေသည့်ဥပဒေအရအရေးယူမယ်လို့လည်းထုတ်ပြန်ထားပါတယ်ရှင်။ကျမအင်တနာထွန်းမှရန်ကုန်မြို့ကနေသတင်းပေးပို့တာဖြစ်ပါတယ်။